မြန်မာဆီယနာတိမ်မှုမှာတာဝန်ရှိသူတွေရဲ့စီးပွားရေးအကျိုးစီးပွားတွေကိုပြစ်မှတ်ထားထမ်းခန့်ဖို့ကိုဥရောပသမ္မဂ EU ကနောက်သတင်းပါအတွင်းအကြေပြုမဲ့အကြောင်းပြင်သစ်နိုင်ငံသားရေးဝန်ကြီးကအင်္ဂါနေ့မှာပြောပါတယ်။ EU ရုံးဆိုင်ရာဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့တော်မှာဒီကိစ္စဆွေးနွေးပြီးဆုံးခဲ့ပြီးလာမယ့်တနင်္လာနေ့မှာအကြေပြုမယ်လို့ပြင်သစ်နိုင်ငံသားရေးဝန်ကြီးယွန်အီလူဒီယန်ကအထက်လွှတ်တော်ကြားနာပွဲမှာပြောဆိုခဲ့တာပါ။မြန်မာလက်နက်ကင်တပ်တွေကိုဗန်ဒါရီပန်ပိုးနေတဲ့ဒါမှမဟုတ်လဲဗန်ဒါငွေရစီတဲ့ကုမ္ပဏီတွေကိုပြစ်မှတ်ထားအရေးယူဆောင်ရွက်မယ်အကြောင်း Reuters ကရရှိထားတဲ့တန်တမာရင်းနဲ့ဌာနဆိုင်ရာမှတ်တမ်းတွေမှာဖော်ပြပါတယ်။ဥရောပသမ္မဂ EU က2018ခုနှစ်ကတည်းကမြန်မာစစ်တပ်အကြီးအကဲအရာရှိတချို့ကိုဒဏ်ခတ်ပိတ်ဆို့ထားပြီးလက်နက်တင်ပို့မှုကိုလည်းတားမြစ်ထားတာပါ။အခုဒဏ်ခတ်ပိတ်ဆို့မှုကတော့ဆီယနာတင်ပြီးနောက်ပိုင်းEU ရဲ့အရင်းပါတဲ့အရေးယူဆောင်ရွက်မှုဖြစ်လာမယ်အနေထားပါ။ဆီယနာတိမ်မှုမှာတာဝန်ရှိသူတွေကိုတိုက်ရိုက်ပြစ်ဒဏ်ခတ်အရေးယူမှာဖြစ်သလိုဗန်နာငွေကြေးထောက်ပံ့မှုအလုံးကိုလည်းရပ်ဆိုင်မှာဖြစ်ပါတယ်။လူပုဂ္ဂိုလ်တဦးချင်းကိုဒဏ်ခတ်မှာဖြစ်သလိုသူတို့ပိုင်အကျိုးစီးပွားတွေကိုလည်းဒဏ်ခတ်မယ်လို့ပြင်သစ်နိုင်ငံသားဝန်ကြီးလူဒီယန်ကပြောဆိုခဲ့ပါတယ်။မြန်မာဆီယနာတိမ်မှုအပေါ်ဗြိတိန်ဘက်ကတော့အရေးယူဒဏ်ခတ်ထားပြီးဖြစ်ပါတယ်။
And we were the first European country to sanction
the Israeli Lashia na Tengbi now မြန်မာစစ်ဗိုလ်ချုပ်တွေကိုဗြိတိန်ကပြစ်ဒဏ်ခတ်ခဲ့ပြီးဖြစ်ပြီးဥရောပနိုင်ငံတွေထဲမှာပထမဆုံးဖြစ်တယ်လို့ဗြိတိန်ဝန်ကြီးချုပ် Boris Johnson ကအင်ကာနီတုံးကလွှတ်တော်ကိုပြောဆိုတာဖြစ်ပါတယ်။ဥရောပသမ္မဂ EU ဘက်ကတော့မြန်မာဆွေရပြုပြင်ကြောင်းလဲရေးအတွက်ဒဏ်ရငွေကြေးထောက်ပံ့မှုတွေကိုရပ်ဆိုင်ထားပြီးဖြစ်ပါတယ်။အခုပြစ်ဒဏ်ခတ်မှုမှာတော့လူတို့ကိုအထီမနာစေဘဲဆီယနာတိမ့်သူတွေကိုပြစ်မှတ်ထားဒဏ်ခတ်မယ်လို့ပြောဆိုထားပါတယ်ရှင်။